တင်ရှားတဲ့သတင်းတွေထဲမှာမချာမီကပြည်သူ့လွတ်တော်မှာအတည်ပြုခဲ့တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေလေးပါဝင်ပါတယ်။1988စီအစိုးရကပြဋ္ဌာန်းခဲ့တဲ့ဥပဒေကိုပြင်ဆင်ရေးဆွဲတာဖြစ်ပါတယ်။2017ဇန်နဝါရီလမှာအထူးစီးပွားရေးဇုံဥပဒေကိုပြဋ္ဌာန်းပါတယ်။1988ကစပြီးအနည်း20ကျော်အတွင်းဒေါ်လာတန်ပေါင်း3000ကျော်နိုင်ငံခြားကရင်းနှီးမြှုပ်နှံခဲ့ကြောင်းသိရပါတယ်။နိုင်ငံခြားအရင်းအမြစ်ဆွဲဆောင်တဲ့အနေနဲ့စင်ကာပူအခြေစိုက် Center for Management Technology Company ကဂျပန်စားလုပ်ပြီးဇွန်လကရန်ကုန်မှာပထမအကြိမ်ရင်းနှီးမြှုပ်နှံမှုညီလာခံကျင်းပပါတယ်။လာမယ့်ဆယ်နှစ်ရည်နေပြည်တော်မှာ Euro Money Company ကရင်းနှီးမြှုပ်နှံမှုညီလာခံကျင်းပပါလိမ့်မယ်။အောက်တိုဘာနဲ့နိုဝင်ဘာမှာလည်းရန်ကုန်မှာရင်းနှီးမြှုပ်နှံမှုညီလာခံတွေကျင်းပပါလိမ့်မယ်။တိုးတက်ဖွံ့ဖြိုးပြီးအိန္ဒိယနိုင်ငံတွေကိုအမိလိုက်နိုင်ဖို့အတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာအရေးကြီးတဲ့အခန်းကပါဝင်တယ်လို့ယူဆကြပါတယ်။ဒါပေမဲ့စီအစိုးရကမှနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်တဲ့စီးပွားရေးအခြေခံကိုအလွန်အလောက်မတည်ဆောက်နိုင်ခဲ့ပါဘူး။တန်ခတ်မှုမရှိပေမဲ့စီးပွားရေးအခြေခံမကောင်းရင်နိုင်ငံခြားအရင်းအနှီးဆွဲဆောင်မှုခက်ခဲနိုင်ပါတယ်။
အာဆီယံသင်းရဲ့နောက်တိုးလေးနိုင်ငံထဲမှာမြန်မာဟာဗီယက်နမ်နဲ့အသွင်တူးပြီးလာအိုကမ္ဘောဒီးယားတို့ထက်တာတယ်လို့ယူဆကြပါတယ်။ဒါပေမဲ့ဒဏ်ခတ်အရေးယူခံခဲ့ရတာကြောင့်မြန်မာပြည်မှာတရုတ်အာဆီယံနဲ့တခြားအာရှနိုင်ငံတွေကသာအများဆုံးရင်းနှီးမြှုပ်နှံကြပါတယ်။ဒီပရင်းလှုပ်ကြံမှုကြောင့်မြန်မာသွင်းကုန်ကိုအမေရိကန်ကပိတ်ပင်တဲ့အတွက်အထည်ချုပ်လုပ်ငန်းခဏပန်းထိခိုက်နစ်နာသွားပုံကိုဂျပန်စီးပွားရေးပညာရှင်နှစ်ဦးကဇူလိုင်လကတုံ့တက်ချက်ထုတ်ပြန်ထားပါတယ်။1990ကနေ2000ပြည့်နှစ်အထိ10နှစ်အတွင်းအဝိအထည်တင်ပို့မှုဟာ73စာတိုးပွားလာပြီးပို့ကုန်ရဲ့ရာခိုင်နှုန်း40ဖြစ်လာပါတယ်။ဒါပေမဲ့ဒဏ်ခတ်မှုကြောင့်ရုတ်တရက်ကျဆင်းသွားပါတယ်။2000ပြည့်နှစ်မှာဗီယက်နမ်ဟာမြန်မာထက်နှစ်ဆသာခဲ့ရာက2010ပြည့်နှစ်မှာအဆပေါင်း20သာသွားပါတော့တယ်
။အလို့ကင်တွေပွေပြီးတွေးတက်ဖွံ့ဖြိုးအောင်လုပ်ရမှာအထည်ချုပ်လုပ်ငန်းအရေးကြီးနေတာကိုဖွံ့ဖြိုးစနိုင်ငံတွေသဘောပေါက်ကြပါတယ်။နိုင်ငံခြားကုမ္ပဏီကအရင်နီးစိုက်ထုတ်ပြီးအင်ရှင်နိုင်ငံမှာအထည်ပုံစံကိုဖျက်ဆက်နယ်ချုပ်ထုတ်ပိုးပြီးတင်ပို့ရတဲ့ကုန်ပစ္စည်းဖြစ်လို့နိုင်ငံခြားကုမ္ပဏီဟာအဓိကဖြစ်ပါတယ်အထည်ကိုဖျက်ချုပ်ထုတ်ပြီးနိုင်ငံခြားကုမ္ပဏီကဈေးကွက်ရပါတယ်ဒါကြောင့်အမေရိကန်ဈေးကွက်ပိတ်သွားပြီးမဲ့2017မှာအထည်45ရာခိုင်နှုန်းဂျပန်ကိုတင်ပို့ပြီး30ရာခိုင်နှုန်းကျော်တောင်ကိုရီးယားကိုတင်ပို့နိုင်တဲ့အထိတိုးတက်လာပုံကိုဂျပန်ပညာရှင်တိုရှိရှိရိုကူဒိုနဲ့ကင်ဒိုဂိုတိုတို့ကလစ်လာထားပါတယ်။အထည်လုပ်ငန်းတိုးတက်မှုနှီးကွေးတာဟာပြည်တွင်းအခြေအနေကြောင့်လို့ဆိုပေမဲ့တတိယအများဆုံးတင်ပို့နိုင်တာတွေ့ရပါတယ်
။အစပိုင်းမှာအခြေအနေမတိတ်မငြိမ်းဖြစ်နေရကဗီယက်နမ်အထည်လုပ်ငန်းကမြန်မာထက်အဆ20တာသွားရပုံကိုဂျပန်ပညာရှင်နှစ်ဦးကဆန်းစစ်ထားပါတယ်။ဘဝတူဖြစ်ခဲ့တဲ့ဗီယက်နမ်ဟာဗမာအစိုးရအတွက်သင်္ကန်းစာကောင်တစ်ခုဖြစ်တယ်လို့ဆိုပါတယ်။ဗီယက်နမ်အထည်လုပ်ငန်းဟာကုန်ပစ္စည်းအရေးအသွေးတိုးအောင်လှုပ်ဆောင်နိုင်စွမ်းရှိပါတယ်။မြန်မာကတော့အိန္ဒိယတွေထက်နှိမ့်ကျနေပါတယ်။လျှက်စစ်ဓာတ်အားမလုံလောက်မှု၊တည်ယူပို့ဆောင်ရေးညံ့ဖျင်းမှု၊လုံနီးကင်နီးကြန့်ကြာမှုစတာတွေကြောင့်မတိုးတက်နိုင်တာဖြစ်ပါတယ်။စစ်ဆိုးရခေတ်22နှစ်မှာစီးပွားရေးအခြေခံအဆောက်အုံမတည်ဆောက်နိုင်ခဲ့တာဟာအားနည်းချက်ဖြစ်ပါတယ်။ဗီယက်နမ်မှာနိုင်ငံခြားသားကကြီးကြပ်တယ်လို့မြန်မာပြည်မှာမလုပ်နိုင်တာဟာလေအားနည်းချက်လို့ဆိုပါတယ်။နောက်တစ်ချက်ကပြည်တွင်းဒေါ်လာဈေးတည်ငြိမ်မှုနိုင်ငံခြားကုမ္ပဏီတွေအတွက်အရေးကြီးလာပါတယ်
။စေဆိုးရလက်ထက်မှာဒဏ်ခတ်အရေးယူခံရမှုနဲ့ချုပ်ချယ်ကန့်သတ်မှုတွေရှိနေပြီးမဲ့မြန်မာပြည်မှာအထက်အလျောက်နိုင်ငံခြားကရင်းနှီးမြှုပ်နှံခဲ့ကြပါတယ်။လွန်ခဲ့တဲ့မေလအထိ22နိုင်ငံကရင်းနှီးမြှုပ်နှံကြပါတယ်။ဒီအထက်မှာတရုတ်ပြည်မှာက45ရာခိုင်နှုန်း၊ဟောင်ကောင်က20ရာခိုင်နှုန်း၊တောင်ကိုရီးယား10ရာခိုင်နှုန်း၊အာဆီယံက15ရာခိုင်နှုန်းနဲ့ကျန်17နိုင်ငံက10ရာခိုင်နှုန်းမြုပ်နှံကြပါတယ်။အာဆီယံအသင်းမှာထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့ဖိလစ်ပိုင်၆နိုင်ငံကသာမြန်မာပြည်မှာရင်းနှီးထားကြပါတယ်။ဆေးဆိုးရခင်မှာသဘာဝတရားစတဲ့ထုတ်ယူတဲ့လုပ်ငန်းမှာရင်းနှီးမြုပ်နှံတာများတဲ့အတွက်သဘာဝပတ်ဝန်းကျင်ပစ္စည်းပြီးတိုင်းသူပြည်သားအကျိုးခံစားရတာအလွန်နည်းပါတယ်။ဒါကြောင့်ဦးသိန်းစိန်အစိုးရလက်ထက်မှာရင်းနှီးမြှုပ်နှံမှုနဲ့အတူပါလာမဲ့အကျိုးဆက်တွေကိုပါထည့်သွင်းစဉ်းစားဖို့ဆွေးနွေးကြပါတယ်။နိုင်ငံခြားကုမ္ပဏီတွေရင်းနှီးမြှုပ်နှံလာအောင်ဆွေးဆောင်ရမှာတိုင်းပြည်တည်ငြိမ်ဖို့အထောက်အကူပြုတဲ့အခြေခံတွေကောင်းမွန်ဖို့သိတာမြင်တာဖို့နဲ့ကမှတ်နိုင်ဖို့ကလည်းလိုအပ်ကြောင်းသုံးသပ်ကြပါတယ်ခင်ဗျာ။